Welcome to the Voice of America in Burmese.
လာညကြပါခင်ဗျာတော်ရရှင်ပေါင်ပေးရနေခင်ရှင်နဲ့နေ့တနေ့ဖြစ်နိုင်ကြပါစေလို့ဆုတောင်းမြတ်တာပို့တာပါတယ်2022ခုနှစ်အောက်တိုဘာ15ရက်တနင်္ဂနွေနေ့ညဘက် VOA မြန်မာပိုင်းအစီအစဉ်လေးကိုည9နာရီကနေ10နာရီထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို VOA Internet စာမျက်နှာအပြင် Facebook နဲ့ YouTube တို့ကလည်းတိုက်ရိုက်နားဆင်လို့ရနိုင်ပါတယ်ခင်ဗျာဒီနေ့ဒီအခြေအနေတွေကြောင့် VOA ရဲ့အစီအစဉ်တွေကိုပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာသောရရှင်တို့နားဆင်ကြရမယ့်အထက်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပါအဝင်ရန်ကုန်နဲ့မုံရွာကဘုံပေါက်ကွဲမှုတွေအကြောင်းနောက်ဆုံးအခြေအနေတွေအပြင
်ခေကုန်တိုက်ပွဲကကျွန်တော်ဖက်ကဥစားတယောက်တည်းရရတယ်ဆက်ကစားပွဲတော့ငါဦးမယ်အထက်တော့ကြားတယ်
ဖဲခုံမြို့မှာကရင်နီပူပေါင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီအကြမ်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေအဖြစ်စစ်ကောင်စီအဖွဲ့ဝင်ဥက္ကမောင်ဆွေနဲ့ဆက်သွယ်မေးမြန်းထားတဲ့မြမအေးဆွေးနွေးကံဥစစ်သူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြမပြည်မပေးစာများကဏ္ဍနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတွေကိုကျွန်တော်ဇော်ဝင်းလိုက်နဲ့အတူမမသဇင်အောင်ကတင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ6လခွဲရှိလာပြီဖြစ်ပေမဲ့ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေပြည်내တိုင်းဒေသကြီးတချို့ကမြို့နယ်တချို့မှာဆက်ရှိနေဆဲဖြစ်သလိုအကြမ်းဖက်အပြန်အလှန်ပစ်ခတ်မှုတွေဘုံပေါက်ခွဲမှုတွေနဲ့ဖမ်းဆီးခံရမှုတွေလည်းဆက်ရှိနေပါတယ်ဒီကနေ့ဩဂုတ်လ15ရက်နေ့မှာပဲရန်ကုန်တိုင်းအတွင်းကစမ်းကြောင်းမြို့နယ်နဲ့ကြီးမြတ်နယ်မြို့နယ်တွေအတွင်းဘုံပေါက်ခွဲမှုတွေဇက်တိုက်ဆိုသလိုဖြစ်ခဲ့ပါတယ်စမ်းကြောင်းမြို့နယ်ဗဟိုလန်းအာရှတော်ဝင်ဆေးရုံနေမှာဒီကနေ့မနေ့ဘုံပေါက်ကွဲမှုဖြစ်သွားတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းဒေသခံတွေကပြောပါတယ်။အလားတူပဲကြီးမြတ်နိုင်မြို့နယ်အတွင်းကအုပ်ချုပ်ရေးမှူးရုံးရှိရာ9နေရာမှာဒီကနေ့မနေ့ပိုင်းကဘုံပေါက်ကွဲမှုတွေဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကနိစရာနေရာတွေမှာပိုက်ဆိတ်တိုက်ရှာဖွေနေကြောင်းဒေသခံတွေကပြောပါတယ်။မိနစ်ပိုင်းသာချားပြီးဖြစ်သွားခဲ့တဲ့အဲ့ဒီပေါက်ကွဲမှုတွေကြောင်းထိခိုက်ဒဏ်ရာရသူရှိမရှိဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။တချိန်တည်းမှာပဲစကိုင်းတိုင်းမုံရွာမြို့လေကောင်ကနိုင်စဉ်အနည်းမှာဒီကနေ့မနက်ပိုင်းကဘုံပေါက်ကွဲမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပေမဲ့ထိခိုက်ဒဏ်ရာရတဲ့စီးရင်တော့မသိရသေးပါဘူး။မန္တလေးမြို့မှာတော့လုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားမှာပဲမန္တလာတက္ကသိုလ်တပိတ်စစ်ကြောင်းဒီကနေ့လမ်းမပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ
်။
မန္တလေးမြို့မှာပဲအရန်ကြီးတဲ့ချမ်းစီတပိတ်စစ်ကြောင်းမတရားတဲ့အမိန့်ဟူသမျှရဲရဲတောင်ဆန့်ကျင်ကြဆိုတဲ့တပိတ်စစ်ကြောင်းတန်ခါတမကတပိတ်စစ်ကြောင်းရဲ့188ရက်မြောက်ဆီယနာရှင်ဆန့်ကျင်တပိတ်စစ်ကြောင်းစတဲ့ဆန္ဒပြပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်။ဒါပြင်စကိုင်းတိုင်းအတွင်းကမုံရွာ၊ကလေးမြို့၊ဒဇယ်၊ရင်းမပင်၊မကွေးတိုင်းအတွင်းကပခုတ်ကူနဲ့မကွေးမြို့၊တနင်္သာရီတိုင်းအတွင်းကဒဝယ်နဲ့လောင်းလုံမြို့၊ကချင်ပြည်နယ်အတွင်းကဖားကန့်နဲ့ဖအံမြို့တို့မှာအန်ယူဂျီထောက်ခံပွဲဆီယနာရှင်ဖြုတ်ချရေးဆန္ဒဖော်ထုတ်ပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်။စကိုင်းတိုင်းကလေးမြို့မှာတော့အကြမ်းဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDR မှာပါဝင်တဲ့ဆီယမ3ဦးနဲ့တခြားအယတား6ဦးစုစုပေါင်း9ဦးကိုစစ်ကောင်စီတပ်ကမနေ့ဩဂုတ်လ14ရက်နေ့မှာဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံ2ကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံသားဝင်ကြီးအာရဝမ်ယိုဆုဖ်နဲ့မြန်မာနိုင်ငံအရေးစနေနေ့ကဆက်သွယ်ဆွေးနွေးခဲ့ကြောင်းအိန္ဒိယနိုင်ငံသားဝန်ကြီးစူပရာမနီယန်ဂျိုင်းရှန်ကာကပြောပါရယ်မြန်မာနိုင်ငံအရေးကိစ္စအတွက်အပြန်အလှန်နီးနောဖလှယ်ကြဖို့အာဆီယံအထူးကိုယ်စားလှယ်အာရဝမ်ကသူ့ကိုခေါ်တဲ့အပေါ်ကျေးဇူးတင်ကြောင်းမြန်မာအရေးအာဆီယံကဦးစီးဆောင်ရွက်နေတဲ့အပေါ်အိန္ဒိယအစိုးရကအပြည့်အဝထောက်ခံပါကြောင်းဝန်ကြီးဂျိုင်းရှန်ကာက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါရယ်ဘရူနိုင်းဒုတိယနိုင်ငံသားဝန်ကြီးကိုမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ရွေးချယ်ခန့်အပ်မှုအတွက်အိန္ဒိယအစိုးရကအစောပိုင်းမှာထောက်ခံကြောင်းပြောထားပြီးဖြစ်သလိုမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးလှုပ်ဆောင်မှုတွေကိုထောက်ခံပေးသွားမှာဖြစ်ကြောင်းလည်းပြောကြားထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘဆန်ချာကျွန်းပေါ်ကနေထွက်ပြေးဖို့ကြိုးစားခြင်းဘင်္ဂလားပင်လယ်အော်အတွင်သူတို့စီးလာတဲ့လေမောက်သွားတာကြောင့်ရိုဟင်ဂျာဒုက္ခသည်နှစ်ထာစင်နဲ့မနေပြောင်းဆုံးနေကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဒီကနေ့ပြောတာကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အများအပြားရင်းနှစ်သေဆုံးသွားကြတယ်ဆိုတဲ့သတင်းတွေအတွက်စိတ်မကောင်းဖြစ်ရကြောင်းသေဆုံးသူအရေအတွက်ဘယ်နှယောက်ဖြစ်တယ်ဆိုတာအတိအကျမသိရသေးကြောင်းလဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်လွန်ခဲ့တဲ့အနှစ်20လောက်ကမှတောင်ထွန်းပြီးပေါ်လာတဲ့ဒီကျုံးပေါ်မှာလူနေလို့မသင့်တော်တဲ့အပြင်ကျုံးပေါ်မှာနေသူတွေအတွက်အသက်အန္တရာယ်ပါဆိုရင်ရနိုင်တဲ့အနေအထားရှိတာကြောင့်ဒ ဒုက္ခတွေကိုကျုံးပါဖို့မပို့ဖို့လူခွင့်ရေးအဖွဲ့တွေကဝေဖန်တားမြစ်နေတဲ့ကြားကရိုဟင်ဂျာဒုက္ခတွေနှစ်တောင်လောက်ကိုဘင်္ဂလားဒေ့ရှ်အစိုးရကပတ်စံရှားကျုံးကိုပြောင်းရွှေ့ခဲ့တာပါမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုဗစ် 19 တတိယလမ်းကြောင်းယောဂဘုတ်ကုဆက်သူတွေနေ့စဉ်ထောင်နဲ့ချီရှိနေတဲ့အပြင်တိတ်ဆုံးသူတွေဟာလည်းနေ့စဉ်ရာကနာမှာရှိနေတဲ့ဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်။အေရဝတီတိုင်းပတ်သက်မြို့မှာမနေ့ဩဂုတ်လ14ရက်နေ့တည့်ရက်ထက်မှတွင် COVID ကြောင့်တိတ်ဆုံးသူ12ဦးရှိခဲ့ကြောင်းကုညီဆောင်ရွက်ပေးနေတဲ့ပဓာရီတာအဖွဲ့ဝင်တွေကပြောပါတယ်။ဒီတော့တွင်တရုတ်နိုင်ငံကရောက်လာတဲ့ COVID-19 ကာကွယ်ဆေးတွေနဲ့ပြည်တွင်းမှာရှိတဲ့တက်ကြွရွယ်တွေကိုစစ်ကောင်စီကကာကွယ်ဆေးထိုးပေးနေပါတယ်။ကာကွယ်ဆေးကိုအခမဲ့ထိုးပေးရမှာဖြစ်ပေမဲ့လည်းတချို့နေရာတွေမှာကာကွယ်ဆေးထိုးရဖို့အတွက်ကြက်ငွေသိန်းနဲ့ချီပြီးပေးနေရကြောင်းဒေသခံတွေကပြောပါတယ်။လက်တလောဖြစ်ပေါ်နေတဲ့ COVID-19 တတိယလိုင်းကိုအရှိန်ရော့သွားအောင်လှုပ်ဆောင်တဲ့အနေနဲ့စာတင်ကြောင်းတွေနဲ့အစိုးရရုံးတွေကိုဩဂုတ်လ22ရက်နေ့အထိပိတ်ထားမယ်အကြောင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.31 kHz 938ညာ5.32 kHz 9303ည5.57 kHz 9885တို့ဖြင့်စနေတနေ့တွေမှာ5လမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်အင်္ဂလန်နိုင်ငံမှာဩဂုတ်လ23ရက်နေ့ကစပြီးတော့အသက်16နှစ်နဲ့18နှစ်လူငယ်တွေကိုကိုဗစ် -19 ကာကွယ်ဆေးပထမတစ်လုံးထိုးပြီးတော့မယ်လို့အမျိုးသားကျန်းမာရေးဌာနကဒီကနေ့ကြေညာပါတယ်။စက်တင်ဘာကျောင်းဖွင့်ချိန်မတိုင်မီလိုအပ်တဲ့ကျန်းမာရေးဆိုင်ရာကာကွယ်မှုတွေလုပ်ဖို့အခုလိုအသက်16နှစ်နဲ့18နှစ်ကြားလူငယ်တွေကိုကာကွယ်ဆေးထိုးပေးမှာဖြစ်ကြောင်းကျန်းမာရေးနဲ့လူမှုရေးရာစောင့်ရှောက်ရေးဝန်ကြီးဆာဂျစ်ဂျာဗစ်ကကြေညာချက်ထုတ်ပြန်ပါတယ်။ဒါအပြင်ယောဂကုသနိုင်ခြင်းရှိပြီးCOVID-19 ကြောင့်ပြင်းပြင်းထန်ထန်နာမကျန်းဖြစ်နေရသူလူကြီးတွေနဲ့အတူနေထိုင်နေရတဲ့အသက်12နှစ်ကနေ15နှစ်ကြားလူငယ်တွေကိုလည်းကာကွယ်ဆေးထိုးပေးဖို့ကျန်းမာရေးဌာနကကန့်လန့်ထားပါတယ်။ပြင်သစ်နိုင်ငံမှာစားတောက်ဆိုင်တွေဝင်ရောက်ဖို့နဲ့ယထာခရီးဝေးစီးဖို့ကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပြရမယ်ဆိုတဲ့အပေါ်စနေနေ့ကလူထောင်နဲ့ချီပြီးတော့မကြီးမနက်ဆန္ဒပြခဲ့ပါတယ်။ပြင်သစ်မှာကိုဗစ်မျိုးဗီဇကွဲ Delta variant ကူးစက်မှုတွေတိုးလာပြီးတဲ့နောက်ပြီးခဲ့တဲ့သတင်းဘက်ကစပြီးတော့စားတောက်ဆိုင်တွေဘားဆိုင်တွေမှာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းလက်မှတ်ပြဖို့တတ်မှတ်လိုက်တာပါ Australian နိုင်ငံ New South Wales ပြည်နယ်မှာတော့စနေနေ့ကစပြီးကာယောဂါထိန်းချုပ်ရေးသတင်းတစ်ပတ်အသွားလာပိတ်ပင်မှုတွေကန့်သတ်လိုက်ပြီးတော့ကျောင်းတွေကိုလည်းအနည်းဆုံးတစ်ပတ်ပိတ်လိုက်ပါတယ်American ပြည်တော်စုမှပြီးခဲ့တဲ့တောက်ကြာတည့်ရက်ထဲ Delta COVID မျိုးကွဲကူးတဲ့လူဟာ3,400ကျော်ရှိပြီးအထူးသဖြင့်ကာကွယ်ဆေးမထိုးရသေးတဲ့သူတွေကြားမှာပိုးပြီးတော့ကူးစက်နေတာဖြစ်ပါတယ်။အခုထိတစ်ကမ္ဘာလုံး COVID-19 ကူးစက်သူဟာ2.8သန်းနဲ့သေဆုံးသူ 4.3 သန်းရှိပါတယ်ရှင်။အာဖဂန်နစ္စတန်မြို့တော်ကဘူးမြို့အမေရိကန်တယုံပြဝုန်ထဲကဝန်ထမ်းတွေကိုအမေရိကန်ဘက်ကရဟတ်ယာဉ်တွေနဲ့လေဆိပ်ကိုကယ်ဆယ်ပို့ဆောင်ပေးနေတဲ့အချိန်မှာပဲကဘူးမျိုးတော်လုံလုံချုံချုံရှိပြီးမကြခင်မှာတော့ငင်းငင်းချင်းချင်းနဲ့အာနာလွှဲပြောင်းသွားမယ်လို့အာဖဂန်ယာယီပြည်ထောင်စုဝန်ကြီးကပြောပါတယ
် The khar masuniyat tazminda bahar hamla nakigi
မျိုးတော်လုံလုံကြီးကိုတာဝန်ယူပါတယ်မျိုးရင်းတိုက်ခိုက်မှုတွေလည်းလုံမှာမဟုတ်ပါဘူးမျိုးတော်နဲ့အာနာကိုတတိယဂျာပြက်အဖွဲ့တစ်ခုကိုယာယီလွှဲပြောင်းပေးမှာဖြစ်ပြီးလုံလုံကြီးအတွက်ကျွန်တော်တို့တာဝန်ပါလို့အာဖဂန်ယာယီပြည်ရဲ့ဝန်ကြီးအဘူဆတ်ထာမီဇာကွာကပြောပါတယ်ကဘူးမျိုးတော်တိုက်ခိုက်ခံရခြင်းမရှိသလိုတိုက်ခိုက်ခံရမှလည်းမဟုတ်ကြောင်းနဲ့ဝါရဖြတ်သတင်းတွေကိုသတိပြုကြဖို့လည်းသူကပြောပါတယ်ရထားတဲ့သဘောတူညီချက်အရကဘူးမျိုးမှာအေးအေးချမ်းချမ်းနဲ့အာနာလွှဲပြောင်းပေးဖို့ရှိတယ်လို့သူကပြောပါတယ်တာလီဘန်အဖွဲ့ပြောခွင့်ရတဲ့ဦးကလည်းတာလီဘန်တို့ကဘူးမျိုးတွေအင်အားသုံးဝင်ရောက်ခြင်းမရှိကြောင်းနဲ့ငြင်းချမ်းစွာအာဏာလွှဲပြောင်းပေးဖို့လိုလားကြောင်းဒီကနေ့မွန်လွယ်ပိုင်းတို့ကတွစ်တာမှာရေးပါတယ်အားလုံးကိုလူငင်းငွေပေးမှဖြစ်ပြီးတုံ့ပြန်လက်စားချေမှုတွေရှိမှာမဟုတ်ဘူးလို့လည်းသူကရေးသားထားပါတယ်ရှင်ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့အထိမ်းအမှတ်တရနေ့မှာအငင်းပွားနေတဲ့သူရဲကောင်းပိမှန်ကိုဂျပန်အစိုးရအဖွဲ့ဝင်ဝန်ကြီးနှစ်ဦးတွားရောက်ပေးမယ်ဝန်ကြီးချုပ်ယူရှိဟီတဲ့ဆူဂါကတော့ဂျပန်နိုင်ငံဟာနောက်ထပ်စစ်ဖြစ်တော့မှာမဟုတ်ဘူးလို့ကတိပေးပြောဆိုပါတယ်
။ဆန်ဆုံနိုဆန်ကာကို二度と繰り返さない。
စီရဲ့ပျက်စီးဆုံးရှုံးမှုတွေကိုထပ်ပြီးမကြုံရအောင်ကျွန်တော်တို့လုပ်ရပါလိမ့်မယ်။ဒီခိုင်မာတဲ့ဆုံးဖြတ်ချက်အတိုင်းဆက်ပြီးတော့ရည်တည်ဖို့လိုပါတယ်။စစ်ဆန်ကြီးရဲ့ယုံကြည်မှုအောက်မှာနိုင်ငံတကာနဲ့လက်တွဲပြီးတော့ဒီကနေ့ကမ္ဘာရင်ဆိုင်နေရတဲ့အရေးကိစ္စတွေ
ဂျပန်နိုင်ငံအနေနဲ့တည်တည်ကြွကြွအစွမ်းဆောင်နိုင်ဆုံးပါဝင်လုဆောင်သွားရပါလိမ့်မယ်လို့ဂျပန်နိုင်ငံဝန်ကြီးကျိုယိုရှိဟိရဲဆူဒါကတိုကျိုမှာကျင်းပတဲ့အခမ်းအနားမှာပြောဆိုသွားပါတယ်။ဒုတိယကမ္ဘာစစ်ပြီးနှစ်ပေါင်း80နီးပါးကြာတဲ့အထိဂျပန်နိုင်ငံဟာအိမ်နီးချင်းနိုင်ငံတွေအထူးသဖြင့်တရုတ်တောင်မြောက်ကိုရီးယားနှစ်နိုင်ငံနဲ့တင်းမာမှုတွေဆက်ပြီးတော့ရှိနေပါတယ်။ဂျပန်သူရဲကောင်းပိတ်မှန်ကိုအစိုးရအဖွဲ့ဝင်ဝန်ကြီးနှစ်ဦးဒီနေ့မိုးရီအဆက်မပြတ်ရွာနေတဲ့ကြားမှာတွားရောက်ပြီးတော့ဂါရဝါပြူရာကြောင့်တရုတ်နဲ့ကိုရီးယားနှစ်နိုင်ငံကဒေါသထွန်းနိုင်ပါတယ်။ယာစီကူနီဘိမှန်ဟာဒုတိယကမ္ဘာစစ်အတွင်းအဆင့်၁စစ်ရာဇဝတ်မှုကျူးလွန်တယ်လို့သတ်မှတ်ထားတဲ့ဂျပန်စစ်ကောင်းဆောင်14ရက်ကိုဂုဏ်ပြုထားတာကြောင့်အငင်းပွားစရာဖြစ်တယ်လို့ဒီဘိမှန်ကိုတွားရောက်ပြီးတော့ဂါရဝါပြူရာကိုအခြေခံပြီးတော့တင်းမာမှုတွေပေါ်ပေါက်လေ့ရှိပါတယ်ရှင်။ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားသမိုင်းတခြားအမြင်တစီအစီအမပြေဖြစ်ခဲ့ကြတဲ့ပဋိပက္ခတွေကိုအပြေရှာပြီးတော့ပူးပေါင်းဆောင်ရွက်ရေးဆွေးနွေးညှိနှိုင်းမှုလမ်းဖွင့်ထားတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်ကဒီကနေ့ပြောဆိုပါရယ်1910ကနေ1945ခုနှစ်အထိဂျပန်ကိုလိုနီအောက်ကနေလွတ်မြောက်ခဲ့တဲ့ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့အထိမ်းအမှတ်86နှစ်ပြည့်အခမ်းအနားမှာသမ္မတမွန်ဂျေအင်ကပြောဆိုသွားတာပါဂျပန်နဲ့တောင်ကိုရီးယားအိမ်နီးချင်းနှစ်နိုင်ငံအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုကြော်လွှားရေးအတူလက်တွဲဖို့နဲ့ဒီမိုကရေစီစံတန်ဖိုးတွေနဲ့ဈေးကွက်စီးပွားရေးအပေါ်အခြေခံပြီးတော့တိုးပြီးပူးပေါင်းဆောင်ရွက်ဖို့သူကပြောပါတယ်။နှစ်နိုင်ငံအကြားရင်ဆိုင်နေရတဲ့ပြဿနာတွေကိုတုံ့ပြန်ဖို့တင်မဟုတ်ပဲကိုဗစ် -19 ကရောဂါကူးစက်မှုတွေလိုရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေလိုကမ္ဘာတဝန်းရင်ဆိုင်နေရတဲ့အန္တရာယ်တွေကိုပူပေါင်းဖြေရှင်းဖို့တောင်ကိုရီးယားအစိုးရအနေနဲ့အမြင့်တစီတကားဖွင့်ထားပါတယ်လို့သမရမွန်ချီအင်ကပြောဆိုပါတယ်။ဒုတိယကမ္ဘာစစ်အတွင်းဂျပန်ကုမ္ပဏီတွေအတွက်အတင်းအကျပ်အလုပ်လုပ်ခဲ့ရသူတွေနဲ့လိင်ကျုံအဖြစ်အာဓမအခိုင်းခံခဲ့ရတဲ့သူတွေကိုရောကြီးပေးဖို့မကြသေးခင်နှစ်တွေအတွင်းကိုရီးယားတရားရုံးတွေကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးအနိုင်ဆုံးအခြေအနေကိုရောက်ခဲ့ပြီးတင်းမာမှုတွေတိုးခဲ့တာဖြစ်ပါတယ်ရှင်။တို့ရာရှင်များရှင်တင်းငူနေနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ရှမ်းပြည်နယ်တောင်ပိုင်းဖေကူမြို့နယ်ဘက်မှာကရင်နီကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီမရက်မှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ချင်းပြည်နယ်မင်တာမြို့နယ်ဘက်မှာလည်းမနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စီးရဲသိမ်းမှမှုဖြစ်စဉ်တွင်ရွာသားတွေဖမ်းဆီးပြစ်ခတ်ခံရမှုတွေလည်းရှိနေပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။ရှမ်းပြည်နယ်တောင်ပိုင်းဖေကူမြို့နယ်လွယ်ဟွဲကျွရဘက်မှာထုတ်စစ်ဆင်လာတဲ့မြန်မာစစ်တပ်နဲ့ကရင်နီကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ဒီနေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကရင်နီမျိုးရကာကွယ်ရေးအဖွဲ့ KNDF တာဝန်ရှိသူတူကပြောပါတယ်
။လက်ရှိတော့ဖေကူမှာ PDF တပ်ဖွဲ့ပေါ်သွားတဲ့ဖွဲ့လေဒီတပ်ဖွဲ့နဲ့ဒီမှာရှိတဲ့ KNDF စစ်ရင်းနဲ့တော့တို့ပေါ်လို့မှအခုခါတိုက်ခိုက်နေတော့လေရှမ်းပြည်ကနေဆင်းလာတဲ့ဒီစစ်ကောင်စီတို့အခုဖြတ်တိုက်နေတယ်အခုတိုက်ပွဲကကျွန်တော်တို့ဖက်ကဥစားတယောက်တည်းရတယ်ဆက်ကစားဖက်ကောင်ကဦးမဲအထင်တော့ကြတယ
်လက်ရှိတိုက်ပွဲဖြစ်ပွားရာဖယ်ကုံမြို့နယ်ဘက်ကိုကြားပြည်နယ်လွိုက်ကော်တီမော့စုဘက်ကမြန်မာစစ်တပ်ကနေစစ်ကူပို့လာနေစေလို့သူကပြောပါတယ်မနေ့ကလည်းဖယ်ကုံမြို့နယ်နောက်ဘက်ချမ်းမှာမြန်မာစစ်တပ်ကနေစစ်ကြောင်း၃ကြောင်းတပ်ဖြတ်ချီတက်လာတာမှာဒေသခံကရင်နီကာကိုရေးဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်တိုက်ပွဲဖြစ်ပွားရာဖေကုံမြို့နယ်လွယ်ဟဲကျွရဘက်မှာရွာသားတွေဘေးလွရာသိမ်းရှောင်နေရတယ်လို့ KNDF တာဝန်ရှိသူတူကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့ဖေကုံဘက်ဖြစ်ပွားတဲ့ဒီကနေ့တိုက်ပွဲရှင်တွေမသိရသေးဘူးလို့ပြောပါတယ
်ဒီမနေ့ဖြစ်တာဆိုတော့ကျွန်တော်လည်းမသိသေးဘူးဗျဟုတ်ကဲ့ငါလေးကတော့မွေးပြဖေကုံဘက်မှာမရှိပါဘူးဗျ
မနေ့ကဩဂုတ်လ14ရက်နေ့မှာတရားပြင်းနယ်တင်မော့စုမြို့နယ်အရှိတ်ဘက်ချမ်းရှိရိခါပြန်လာယူတဲ့အမျိုးသား၄ဦးကိုစစ်ကောင်စီတပ်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်ဒီအချိန်လေးကိုတင်မော့စုဒေသခံလူကအခုလိုပြောပါတယ
်လေယောက်ဖမ်းတာနဲ့ဒီလေယောက်ကကိုတရညာဖြစ်ဖြစ်တော့သူတို့ဆောက်တယ်နော်နေ့လယ်နောက်မှာသူတို့မိသားစုတက်လို့ပြိုးရိခါနဲ့တည်ယူနေတာမှာစစ်ကြောင်းနဲ့သူတို့ဖမ်းသွားတော့ဗျ
ဩဂုတ်လ23ရက်နေ့မှာကရင်နီတမတော် KA ကရင်နီမျိုးရကာကွယ်ရေးတပ် KNDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့တင်မောစုမြို့နယ်မှာအပြန်အလှန်ပစ်ခတ်ခဲ့လို့ဒေသခံတွေအများပြားထွက်ပြေးသိမ်းရှောင်နေရပါတယ်။ဒါအပြင်စစ်ကောင်စီတပ်နဲ့စီးရဲသိမ်းမှနေတဲ့ချင်းမြင့်နယ်တွင်းမှာလည်းတိုက်ပွဲတွေနဲ့ဒေသခံတွေကိုပစ်ခတ်ဖမ်းဆီးမှုတွေရှိနေပါတယ်။ ချင်းမင်းနဲ့မင်းသားမျိုးမှာလည်းမြန်မာစစ်တပ်နဲ့မင်းသားကာကွယ်ရေးဖွဲ့ CDF တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဖို့ရုပ်စုံမင်းထုံးကပြောပါတယ
်။မနေ့ကတော့မင်းသားဘက်မှာတော့ထိတွေ့မှုတစ်ခုရှိတာရှိတယ်။ကိုယ်ရွာဘက်မှာလားမသိဘူးအဲ့မှာတော့ထိတွေ့မှုတစ်ခုရှိတယ်။မနေ့ဆယ်နာရီလောက်မှာဖြစ်ခဲ့တာရှိတယ်။အကျန်းတဲ့အခွဲနဲ့လူငယ်တွေလုံလုံလုံလုံတွေအခွဲတွေနဲ့15မိနစ်လောက်ထိတွေ့မှုဖြစ်ခဲ့တာရှိတယ်။ကျွန်တော်တို့ကစစ်တီတယောက်တရားရရှိသွားတာရှိပါ
ဒီကနေ့မှာတော့ချင်းမြင့်နဲ့ကံပလက်မြို့နယ်ကန့်တန်ယုံကြေးရွာတွင်မှာမြန်မာစစ်တပ်ကနေပြစ်ကတ်မှုကြောင့်သာဖန်ဦးထိခိုက်တန်ရန်ရရှိသွားတယ်လို့ဒေသခံဒုကပြောပါတယ်
ဒီမနက်စစ်တမလီဝန်ကြီးမှဒီကန်ရာယုံကြီးရောဘူးစစ်ကောင်စီဖော်ပြတော်တဲ့အပစ်ဒုံးတွေရဲ့ဥထံဟုံးနဲ့သူရဲ့ဒါလေးမောင်းနိုင်တာသူ့ကိုသူကတော်ပြတဲ့ဥထံဟုံးကြတော့ဒီခုံရဲ့သူရဲ့လက်မောင်းရဲ့ဒုံးရဲ့တန်ရာရရှိတယ်နောက်ပြီးတော့အခုမကွေးဆေးုံကိုကစ်ချင်ရခေါ်ရခေါ်တော်ပြီသူရဲ့ဒါငယ်ကြီးကြီးတဲ့မောင်းနိုင်တာကြတော့လက်တွင်မှာကြီးဆန်းစတိဗီရောမှာဇိုးရင်ရတဲ့ချင်းမျိုးတော့မရှိဘူးခင်ဗ
ျမနေ့ကလည်းအဲ့ဒီကန့်နိုင်ယုံကြီးရွာကအလဲတန်းမြချောင်းစီရဦးအောင်ဖုံးတဲ့လူငယ်နှစ်ယောက်ကိုစစ်တပ်ကနေစစ်ကားနဲ့ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီပြောခွင့်ရဖို့ရုပ်စုံမင်းလုံးကဒီဖြစ်စဉ်မရှိခဲ့ဘူးလို့ပြောပါတယ
်ကံပက်နဲ့မှာတော့မရှိပါဘူ
းလက်ရှိရှမ်းပြည်နယ်ဖဲခုံကယားပြည်နယ်တီမော့စုဖရုစုလိုက်ကောချင်းမြင့်နယ်မင်းတပ်ဟာခါကံပလက်မြို့နယ်မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့ဖမ်းဆီးမှုတွေကလည်းသိုးလာနေစေချင်းနေမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VUA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်ခင်ဗျာ
ဆရာနာသိမှုကိုစန့်ကျင်တဲ့ဆန္ဒပြသပိတ်တွေနိုင်ငံတော်ဆက်ဖြစ်နေချိန်မှာပဲရန်ကုန်နဲ့မုံရွာမြို့တွေမှာဒီနေ့မနက်စောပိုင်းကပုံပေါက်ကွဲမှုတွေစတိုက်ဖြစ်ပွားခဲ့ပါတယ်။ဒီပုံပေါက်ကွဲမှုတွေကြောင့်ထိခိုက်သေးဆုံးမှုတွေမရှိပေမဲ့အာဏာပိုင်တွေဘက်ကတော့လုံခြုံရေးတွေတိုးမြင့်ချထားတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။နိုင်ငံတော်ကပေါက်ကွဲမှုတွေနဲ့ဆန္ဒပြပွဲအခြေအနေအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်တိုင်းကမြို့နယ်ချို့နယ်စကိုင်းတိုင်းမုံရွာမြို့တွေမှာဒီနေ့မနက်စောပိုင်းကပုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပါတယ်။ရန်ကုန်မြို့ကြီးမနိုင်မြို့နယ်ဒဲမာဒီနေ့မနက်အစောပိုင်းကဘုံပေါက်ကွဲမှုတချို့ဖြစ်ပွားခဲ့ပြီးတော့နက်စင်လန်ထိတ်မှလည်းဘုံတလုံးပေါက်ကွဲခဲ့တယ်လို့ကြီးမနိုင်မြို့နယ်မှာနေထိုင်သူတဦးက VOA ကိုပြောပါတယ
်။နက်စင်လန်မှာပေါက်တာပေါ့။ဒါ၄နိုင်ပေါ့နော်။မနေ့၄နိုင်မှာတော့တော့ပေါက်တယ်။အဲ့မဲ့ဒီကမှတော့တည့်ရတော့ကမှကတွေ့ရတာမနေ့က9နိုင်ရတွေ့ရပေါ့။ဘုံလုံးတော့တွေ့ရပေးကြတယ်ပေါ့
။ဒီပေါက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသေးဆုံးမှုရှိတယ်လို့အခုချိန်ထိတော့မသိရသေးပါဘူး။ဒါပြင်ဥကျွဲဟိုလန်းနဲ့ကန္နာလန်းထိတ်မှာလည်းဒီနေ့မနက်စောပိုင်းကပဲနောက်ထပ်ပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့လုံခြုံရေးတွေအရင်ထက်များနေတာတွေ့ရတယ်လို့လည်းချင်းမနိုင်ဒေသခံနောက်တူကပြောပါတယ
်။ဘုံနိုင်ခွဲဝင်ချိန်ပဲအဲ့မှာပေါက်သွားတယ်။ဒါပေမဲ့ဘုံက3လုံးမှာ2လုံးပဲပေါက်သွားတယ်ပေါ့နော်။အဲ့လိုပေါက်ချင်းမှာပဲသူတို့ရောက်ချလာတာအထိကိမရှိပါဘူး
။ဒါပြင်စမ်းကြောင်းမြို့နယ်ဘိုလန်းဘော်ကအာရှတောင်ဝင်ဆေးဦးနားမှာလည်းဒီနေ့မနက်စောပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါသေးတယ်။မနေ့တုန်းကတော့ကြီးမနိုင်ဘူတာကနေထွက်လာတဲ့မြို့ပယ်ရထားပေါ်မှာပါလာတဲ့ရဲတပ်ဖွဲ့ဝင်6ယောက်ဟာပန်းလိုက်လန်းဘူတာနားမှာပြစ်ခတ်ခံရတာကြောင့်4ယောက်သေဆုံးပြီးအဲ့နားတစ်ဝိုက်မှာလည်းလုံခြုံရေးတွေကလိုက်လံရှာဖွေတာတွေလုပ်နေတယ်လို့စမ်းကြောင်းမြို့နယ်မှာနေထိုင်သူတဦးကပြောပါတယ်။အချိန်ထဲမှာပဲဆရာနာရှင်စန့်ကျင်ဆနာပြပွဲတွေဖြစ်နေတဲ့မုံရွာမြို့မှာလည်းလုံခြုံရေးတွေတင်းကျပ်ထားတဲ့ကြားကပဲမြူလေကောင်နာကနိုင်စဉ်အနီးမှာဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ
်ကျွန်တော်တို့เนี่ยဒီဆန်နာပြတဲ့အချိန်မှာတပြိုင်တည်းလူလူမှာဖြစ်တယ်ဗျာသူတို့ဒီ7နာရီလောက်မှာဘုံပေါက်ကွဲမှုဖြစ်သွားတယ်လို့ကျွန်တော်ကြားရတယ်ဗျာ
မုံရွာဆန်နာပြတပိတ်ကောင်းဆောင်တူဖြစ်တဲ့ကိုခန့်ဝေဖြူပြောသွားတာဖြစ်ပါတယ်မုံရွာမှာတော့အခုရပိုင်းလုံချုံရေးတွေတင်းတင်းကြပ်ကြပ်ချထားပြီးတော့အဲ့လိုလုံချုံရေးတွေတင်းကြပ်ထားတဲ့ကြားမှာပဲဒီနေ့မနေ့အစောပိုင်းကတော့ဆရာနာရှင်စန့်ကျင်ရေးဆန်နာပြပွဲတွေလုပ်ခဲ့ကြပါတယ်မုံရွာပင်မတပိတ်စစ်ကြောင်းကလူငယ်တရာလောက်ဟာဈေးဟောင်းမှာစုဝေးပြီးတော့စစ်ကောင်စီရဲ့မတရားတဲ့အမိန့်ကိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့မုံရွာဆန္ဒပြတပိတ်ကောင်းဆောင်တဦးဖြစ်တဲ့ကိုခန့်ဝေဖြူက VOA ကိုပြောပါတယ
်ဒီနေ့မနေ့ပိုင်းကတော့လုံခြုံရေးတော်တော်လေးတင်းကျပ်တယ်ဗျနေရာနံပြားကိုသူတို့ချထားတယ်ပေါ့နော်အဲ့ဒီကြားထဲကတည်းကကျွန်တော်တို့ဒီမုံရွာပင်မတပိတ်ကတော့ဒီရအောင်ထွက်ခဲ့တာပေါ့
ဒါပြင်မန္တလေးပခုတ်ကူကလေးစလင်းကြီးဒဇဲလုံခင်းဖဲခုံဒွေပအန်ဆောက်တဲ့မြို့တွေမှာလဲဆရာနာရှင်စံကျင်ဆန္ဒပြတဲ့အနေနဲ့ဆန္ဒပြပြည်သူတွေကမတရားတဲ့အမိန့်အာဏာဟုသူများဖိဆန်ကြဆိုတဲ့ကြွေးကြော်တန်တွေကိုအော်ဟစ်ကြွေးကြော်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ဖီယိုရီအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ လူလူမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Set 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျိုးရဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ပတ်စဉ်စီစဉ်တွေကိုတက်ဆက်ပြီးပါမယ်။ရင်ဆုံးတော့မြို့အရေးဆွေးနွေးခန်းဖြစ်ပါတယ်။မြမစစ်ကောင်စီကအင်ဆောင်အစိုးရပြောင်းလဲဖွဲ့စည်းခဲ့တာနဲ့ပတ်သက်ပြီးတော့စစ်အုပ်ချုပ်ရေးကောင်စီရဲ့အဖွဲ့ဝင်တူဖြစ်တဲ့ဥက္ကမောင်ဆွေကိုကိုရနိုင်ဆက်သွယ်မြန်းထားပါတယ်။မြမအရေးဆွေးနွေးခန်းမှာနားဆင်ကြည့်ပါခွင့
်။ဒါကစီမအုပ်ချုပ်ရေးကောင်စီဘက်ကနေပြီးတော့အင်ဆောင်အစိုးရဖွဲ့လိုက်တယ်ဒါနဲ့ပတ်သက်ပြီးတော့အဖွဲ့ဝင်တယောက်ဖြစ်တဲ့အင်ကက်သဘောထားကိုသိချင်လို့ပ
ါတက်ချူကြီးကနေပြီးတော့ဒီအင်ကွန်ပြောတော့တာသိပြီးဖြစ်မှာပါအဲ့ဒီမှာလည်းကျွန်တော်တို့ပါပါတယ်ဒီရီကောက်ဘဲကိုကျစ်ပါပြီးမယ်ရီကောက်ဘဲမတမာမှုတွေကိုတွေ့ရှိတာတွေကိုကျွန်တော်တို့ထုတ်ပေါ်ပြီးတော့ကတက်ဆိုင်ရာနိုင်ငံတွေကိုလည်းပြောပြမယ်အာဆီယံဆိုင်နဲ့အာဆီယံကိုပြောပြမယ်အဲ့ပြီးတော့ကျွန်တော်တို့ဒီရီကောက်ဘဲကိုအောင်ရမယ်သူကျင်းပပြီးမယ်ဆိုတာလည်းပဲခရီးစကားကြီးပြောတာကြားပါတယ်။ကြားတော့သဘောတော့ဗျာဒီကဝဲကျင်းပဟိုဟာကိုဗစ်ရောဂါကြာပြင်းသွားတဲ့အချိန်တောင်းပါသာတင်ကျွန်တော်တို့ဒီကဝဲကျင်းပလို့ဖြစ်နိုင်ကြီးများတာပေါ့။နောက်ပြီးတော့မှတ်ပုံတင်ကိစ္စတွေလည်းဆက်ရှိလာကြကျွန်တော်တို့အဲဒုက္ခခံရတယ်ဆိုတော့ဒါရီပြီးမှဆိုလို့ရှိရင်တော့ဒီပြောတဲ့အချိန်မှာတူမရီယာတစ်ခုရာတနည်းတည်းအဲတာဝန်ယူနိုင်နေဆိုတဲ့အနေအထားဒီကိုရောက်သွားမှာပဲလို့မြင်ပါတယ်အဲ့ဒါပြီးရင်တော့ဒီကောက်ဘဲကိုတို့၆လကျွန်တော်အကြာမှာမဲ့ဆွဲစီယုံးဝင်နေပြီးတော့ဒီကောက်ဘဲအတိတ်တစ်ခုကိုဖြတ်သန်းမယ်လို့ဒါသူဆိုတော့ရှိပါတယ်အဲ့ဒါကိုတကူအောင်မြောင်လို့ဖို့ဆိုတာကောင်စီတည်းအနေနဲ့လို့ဖို့မဖြစ်နိုင်မင်းနဲ့ဒီကျွန်တော်တို့ care taker government ပေါ့အင်္ဂါဆူရအနေနဲ့တို့ဖို့အတွက်ဖြစ်မှာပါလေတိုင်းနေပြည်တဲ့အစည်းအဝေးကိုဖြီးဖြီးမိမိချုပ်ကန်ပြီးတော့ဆောင်ရနိုင်ကြည်ကြီးရှိမယ်လို့ယူဆတဲ့အတွက်ကြောင့်မလို့ဒီလိုကဲတိကဂါဗာမန့်အနေနဲ့အဲကျွန်တော်တို့ဆောင်ရတော့ဘူးဆိုတာဖြစ်ပေါ်လာခြင်းဖြစ်တယ်လို့ပြောရပါလိမ့်မယ်နောက်ပြီးတော့နိုင်ငံတကာမျိုးနွယ်ဆောင်ပါလေပဲဒီကျွန်တော်တို့ကလအပိုင်းခြားတစ်ခုအတွင်းမှာရှိနေတဲ့အစိုးရဟာဒီအင်ဆောင်အစိုးရဖြစ်တယ်ဆိုတော့ပြောလို့စစ်ကောင်စီမဟုတ်ပါဘူးဒီကုန်းမရရတဲ့ဆက်ကူအရာတာဝန်လွှဲယူထားပြီးတော့တာဝန်ကိုဒီ2023 August မှာကျင်းပမယ်ယူအပ်ပေးမှာနိုင်ရတဲ့ပါတီဆွဲပေးမယ်လို့အတိအလင်းနဲ့ပြောသွားပြီးတော့အတိအလင်းပြီးသွားတာတွေ့ရပါတယ်။ Down care ဒီက government နဲ့လုပ်တဲ့ဟာအတိအလင်းရှိပြီးတော့နိုင်ငံတကာစစ်တမ်းရေးမှာလည်းအများကြီးတာသွားနိုင်တယ်လို့ကျွန်တော်တို့ယူဆလို့ရပါတယ
်။အင်္ဂါတို့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီပေါ့ပြီးခဲ့တဲ့ဒီဟိုမှာဖွဲ့လိုက်တဲ့စီမံအုပ်ချုပ်ရေးကောင်စီကရောဘယ်လိုမျိုးဆက်ပြီးတော့ရှိနေမှာပါလဲ
။ဟောခင်ဒါတော့ကျင်းသားမြင်သာရှိပါတယ်။ဒီကောင်စီထဲမှာဗလီဝဲဝါဒီဆက်လက်ရှိနေဆိုတာတော့ဒါတော့ဟိုဒိဋ္ဌိတိုင်းပဲရှိနေလိမ့်မယ်လို့မှန်းဆလို့ရပါတယ်။ဒါပေမဲ့လို့ဒီစီမံအုပ်ချုပ်ရေးကောင်စီကတော့ဆက်ရှိနေတယ်ဆိုတာဒီမျိုးဘူဂျိုကြီးဘူဂျိုကြီးအွန်လိုင်းတွေထဲမှာထုတ်ပြီးထုတ်တဲ့ အမေကြီးဟာကောင်စီကနေထုတ်ပြန်နေတဲ့ဖြစ်တယ်ဆိုကြောင့်မလို့ကောင်စီကဆက်ပြီးတော့ရှင်အောင်ရှိကောင်စီကဆက်ပြီးရှိမယ်ဆိုတော့ဒါလည်းမဟုတ်ချာမတွေ့အဲကျွန်တော်မှတ်သားလို့ရပါတယ
်အဲရွေးကောက်ပွဲကိုအငယ်တို့ကဆက်ပြီးတော့ကျင်းပသွားမယ်ပေါ့နော်အခုဒီမှာကြေညာထားတယ်ကျင်းပသွားမယ်အဲ့လိုကျင်းပတဲ့အခါမှာရောပြီးခဲ့တဲ့ဒီ2020ရွေးကောက်ပွဲမှာတော့အနိုင်ရခဲ့တဲ့ NLD ပါတီအနေနဲ့ရောဝေပြိုင်ခွင့်ရမှာလားဘယ်လိုမျိုးစဉ်းစားထားတာမျိုးရှိပါလဲဤသူလူတို့ကတော့တစ်လျှောက်လုံးကတော့အဲ NLD ပါတီကိုလည်းပြီးခဲ့တဲ့တစ်ခေါက်မှာလည်းအပြတ်အသတ်မဲပေးခဲ့တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့အငယ်တို့ဘယ်လိုစဉ်းစားထားတာရှိပါလဲ
အဲဒါတော့ကျွန်တော်ပြောတဲ့စဉ်းစားလို့ရတဲ့ကိစ္စမဟုတ်ဘူးလေဒီရှင်းရင်းဥတွေနဲ့ကျွန်တော်အညီညွတ်ပဲတို့ဆက်လက်ဆောင်ရွက်ဖို့တွားမယ်လို့လည်းအကြီးအပန်းများစွာစဉ်းစားရှင်းလင်းမှလည်းပြောပြီးဖြစ်ပါတယ်အဲ့တော့ NLD ပါတီဝင်ပြန်ရေးမပြန်ရေးကတော့ဒီကျွန်တော်တို့ဒီစီမင်းဥရီနဲ့ဒီလိုဘယ်လိုကန့်တမလဲအဲနိုင်ငံရေးပါတီများသောပုံမှန်ရဲ့ဥရီနဲ့ဘယ်လိုညှိတယ်ဆိုတာဒီပုံမှန်မူတည်ပြီးတော့ရှေ့ဆက်ပြီးတော့ NLD ပါတီရဲ့ဒီနိုင်ပြင်ရှိသေးလားမရှိသေးလားဆိုတာမကြခင်မှာပဲခင်ဗျားတို့ညွှန်ပြသွားတာပါလိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဟိုအင်္ဂါရောတစ်ဖက်မှာလည်းနိုင်ငံတကာမှာဒီတိမတ်ပြူမှုရဖို့အတွက်ကိုအခုလိုမျိုးအိမ်ဆောင်အစိုးရအနေနဲ့ဖွဲ့စည်းလိုက်တယ်ဒါပေမဲ့တစ်ဖက်မှာလည်းအခုနိုင်ငံတော်မှာကဒီပြည်သူတွေကဟိုစက်ကျဆန္ဒပြမှုတွေရှိနေတုံးပဲဆိုတော့ပြည်သူလူထုကလည်းဟိုလက်မခံဘူးဆိုတဲ့အဥ္စာမျိုးလည်းပြသနေတာတွေလည်းရှိတယ်ဒါအဒီပေါ်မှာရောအဘယ်လိုများမှတ်ချက်ပေးလို့ပါလဲည
ီပြင်းအနေထားမှာတော့ဗျာကျေလို့ကမကြည့်ရလို့စန့်ကျင်ဆန္ဒပြတယ်ဆိုတဲ့အဆင့်ကတော့ကျော်သွားပြီလေ
။ဟုတ်ကဲ့။ဟိုပြည်သူလူထုကစန့်ကျင်ဆန္ဒပြတဲ့အနေထားကျော်သွားပြီဆိုပေမဲ့တိုက်ပွဲတွေဟိုစစ်ပွဲတွေကရှိနေတယ်ဒီဟိုဒေသခံတွေနဲ့တိုက်ပွဲတွေလည်းရှိနေတယ်တိုင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေလည်းရှိနေတယ်အခြေအနေကလုံးဝကြီးဟိုငြိမ်သက်သွားမျိုးလည်းမဟုတ်ဘူးပြည်သူလူထုတွေမှလည်းတစ်ချိန်လုံးဆန္ဒပြတာတွေရှိနေပါသေးတယ်။အဲ့ဒီဟာက
မရှိဘူးလို့ကျွန်တော်ကျွန်တော်မဟုတ်ခင်ဗျားပြောရတဲ့အတုံးလုံးကိုကျွန်တော်ကပြောတာပါပြည်သူတွေကမကျေနပ်ဘူးပြည်သူအားလုံးကဆန္ဒပြတယ်ဆိုရင်ပြည်သူအားလုံးရဲ့ဘလောက်ရာခိုင်နှုန်းကဆန္ဒပြနေတယ်အခုတည်းရှိနေပြန်မှာရှိနေတယ်လူတစုလူတစ်ဖွဲ့ကနေပြီးတော့ပျောက်ပေးနေတယ်နောက်ကပျောက်ပေးနေတယ်အဝေးကနေပြီးတော့ပျောက်ပေးနေတယ် NUG ဖွဲ့ကပုဂ္ဂိုလ်တွေကပြောတဲ့ပုဂ္ဂိုလ်တော့ပဲဆန္ဒပြနေတာရှိပြီးတော့ပြည်သူတရားလုံးကတော့အိမ်ထဲရတော့မဖြစ်ပါဘူးရောဆိုတော့ကျွန်တော်မှသာဒီရှင်းပြီးတော့ဒီဘက်19ကိုကြောက်လို့မတွေ့ကြပါဘူး။ပြည်သူတွေလုံးဆန္ဒပြတယ်ဆိုရင်အတုံးလုံးကတော့ကျွန်တော်လက်မခံဘူး။အဲပြည်သူရဲ့စိတ်အပိုင်းကဆန္ဒပြတယ်ဆိုရင်တော့လက်ခံတယ်။ပတ်စံပြီးချက်ပြမယ်ဆိုရင်တမျိုးလုံးဖက်ဆန္ဒပြနေတာမဟုတ်ဘူးဆိုတော့ခင်ဗျားတို့စဉ်းစားကြည့်ရင်တိတာသင်ရှားဖြစ်ပါလိမ့်မယ်။အဲတော့ဒါကတော့တစ်ချက်ပေါ့ဒီတစ်နေ့ကရင်တော့တိုက်ခဲရင်ဖြစ်နေဆိုတာလေးပဲဘယ်သူလိုဘယ်ဝါလိုပုံပုံရဲ့နောက်ကနေပံ့ပိုးမှုနဲ့သွားဘုံခွဲလိုက်အောင်လူလည်းအောင်ပြောတာဒီစဉ်းစားတော့တက်ပြီးတော့လည်းအောင်ပြောတာဒီဓာတီကတော့ရှိနေတယ်ဒါတော့မရှိဘူးမို့ရှိပါတယ်ဆိုတော့ဒီလေးကောင်းပဲဒီတန်ရလည်းနဲ့ကံရွက်ရင်ကရှိမှသွားပြီးစဉ်းစားတက်ပြီးတော့ကြောက်လာတဲ့လူတွေကလည်းပဲအဲ့အဝေးကနေပြီးတော့ကြံကြက်တွေနဲ့တုံ့ပြန်နေတာတွေကလည်းအထက်ရောက်တော့ရှိနေတယ်ဒါပြည်သူတရားလုံးပါပဲတိုက်ပွဲကြီးကိုရှင်းနှဲနေတယ်ဆိုတာမျိုးကတော့ပြင်တန်ရင်းအပြစ်ဆိုင်ရာအမဲတွေကျွန်တော်တို့အပြုံးပြုဖြစ်မှသို့ကြောင့်ကျွန်တော်ဘုရားကိုကျွန်တော်က
ဒီလိုယူဆပါတယ်အင်္ဂါရုသဘောထားအမြင်ကိုအင်္ဂါရုသဘောထားအမြင်ကိုကျွန်တော်ဟိုဟာဖြစ်ပါတယ်ဒါပေမဲ့ပြည်သူလူထုတရက်လုံးကဟိုအခုချိန်မှာမဟုတ်ပေမဲ့ဆန္ဒပြပွဲတွေရှိနေတယ်ဒါပေမဲ့ပြည်သူလူထုတရက်လုံးကဆန္ဒပြခဲ့တဲ့အချိန်မှာအကြမ်းဖက်နှိမ်နင်းခဲ့တာတွေပြစ်ခတ်ခဲ့တာတွေကြောင့်ဒီဆန္ဒပြမှုတွေဟာအတိုင်းအတာတစ်ခုထိရော့ကျသွားတယ်လို့ပြောရင်အင်္ဂါလက်ခံမလားအ
ေးဒီကိစ္စတော့ဗျာဟို
ပြည်သူကငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြခဲ့တာလေ
အဲဖမ်းလို့မိတယ်ဆန္ဒပြတာကိုသူကဒီမက်ဆိုက်ကအရင်ကဘာမှကျွန်တော်တို့အငင်းမပွားပါဘူးဆန္ဒပြမှုခွင့်ကိုသူပြီးထားတာဖြစ်ပါလက်နဲ့ကင်ပြီးတော့ပြစ်ခတ်မယ်ဆိုရင်ဒါရင်သူတို့ဥရိယငြင်းငြင်းမှုလာသူတာဝန်ယူခြင်းဖြစ်ပါတယ်ဆန္ဒပြတာကိုတော့မပြရဘူးလို့ကျွန်တော်တို့တောက်တထားချက်ဒီအမှုရှိမရှိသေးပါဘူးသူကဆန္ဒပြတာကြီးလည်းရှိတုံးပါပဲသူတို့လည်းပြည်သူ့ပစ္စည်းတွေအစိုးရအဲ့ဒါလေဟိုပြည့်စုံမယ်ဆိုရင်တော့အဖန်ကြီးရဲ့နှိတ်ကွက်တဲ့ဟာမျိုးတော့ရှိကောင်းရှိမှာပေါ့ဒါပေမဲ့ဒီလူတွေကိုအကြောင်းပဲတတ်ဖြတ်နေတယ်ဆိုတော့အေရီယာကြီးကိုပြောဆိုချက်တွေကတော့
ကျွန်တော်ဒါပေမဲ့တစ်ဖက်မှာလည်းပြည်သူတွေကငြင်းငြင်းချမ်းချမ်းနဲ့ဆန္ဒပြခဲ့တယ်ဒါကိုအကြမ်းဖက်နှိမ်နင်းခဲ့တာတွေရှိတယ်ငြင်းငြင်းချမ်းချမ်းဆန္ဒပြလို့ပြတာကိုအကြမ်းဖက်နှိမ်နင်းခဲ့တာတွေရှိတယ်ဆိုတာလည်းဒါသက်သေအထောက်အထားတွေရှိပါတယ
်တို့ကတော့အခုထိဟိုဘက်ကဒီဘက်ကဆိုတာမရှိဘူးညကျွန်တော်တို့ကနိုင်ငံရေးသမားတွေဖြစ်တယ် တန်းကြီးကွန်ဆိုင်နဲ့ပြည်သူတို့အင်းရတာရေးတဲ့ဘုရားကျွန်တော်တို့မျောလင့်ပြီးတော့မှန်တဲ့ဘက်ကရက်နေတာဖြစ်တယ
်ဟုတ်ကဲ့
ဘယ်မဲ့သမောင်ဟုတ်ဖြစ်တာကြီးကိုကောင်းကောင်းခံပြီးတော့ဘယ်မဲ့သမောင်မူကြီးကမဟုတ်ပါဘူးလို့ကျွန်တော်တို့ကပြောင်းတိုက်ပစ်လိုက်ပြီးပြောနိုင်တဲ့ကျွန်တော်တို့နိုင်ငံကြီးဘာကောင်းလဲကိုယ်ပိုင်နိုင်ငံကြီးအတွေ့အခေါ်မရှိပါဘူးကျွန်တော်တို့မှာမင်းမနဲ့မရမရပြည်သူအကျိုးမရှိဘူးလို့ကျွန်တော်ပြောရတဲ့တတိရှိပါတယ်။ဒီဘက်ကဒီဘက်ကဆိုမဟုတ်ပါဘူး။ပြည်သူဘက်ကဆိုရင်နေရာမှာဘယ်သူတွေရလဲဘယ်အဖွဲ့ချင်းနေရလဲဒီကိုဗစ် -19 တောက်တဲ့နေရာမှာဝေးအလူဝေးပြောသေးနေပြီ။ဖွဲ့အင်ကိုကြားတော့ဒီကျွန်တော်တို့ဒီကဗိုလန်တီယာတွေပါနေပြီ။တုံ့နေတဲ့အခါမျိုးမှာပြည်သူတွေလုံးဝဆန့်ကျင်ပါတယ်ဆိုရဲဒီကတော့ပြောလို့ရှိရင်မှန်ကန်မှုအတိုင်းတာအတော်ကြီးကိုအားနည်းသွားပြီလို့ပဲကျွန်တော်ကတော့ယူဆပါတယ်။ဟုတ်ကဲ့။
ဒါပေမဲ့အခုထိုးနေတဲ့ဥစ္စာမှလည်းတိတ်အများကြီးတော့မရှိပါဘူးအနည်းချင်းပဲရှိတယ်လို့ကျွန်တော်တော့သိထားပါဗျာအဲ့လို
ပဲရတယ်ဗျာညီလေးပဲရတာဦးလေးသုံးသန်းလေးသန်းပဲရတော့ရတော့ပဲသူအရှင်းလိုက်ခွဲထိုးနေတာ65နှစ်အထက်တို့ကျမကြီးဝန်တန်းတို့ဘန်လုံကန်းတို့အဲ့လိုခွဲထိုးပြီးနေတာဟုတ်အဲ့တော့တကယ်လို့သာပြည်သူတရားလုံးကဆန့်ကျင်နေဆိုရင်တည်သူကြလည်းမလိုဘူးဘာမှထွက်ပြီးတော့သူတို့ပြီးတဲ့ဆန်ရင်းစီတွေလည်းယူကြတောင်းလည်းမရှိဘူးအဲ့လိုလိုလည်းကျွန်တော်တို့တွေးလို့ရတယ်လို့ကျွန်တော်ခင်ဗျားကိုပြောပြတာဖြစ်တယ်ဟုတ်
ဟိုအခုလိုဖြေကြားပေးရတဲ့အတွက်လည်းကျေးဇူးတင်ပါတယ
်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဘ ਹੁ ဘံဘာတွေလုပ်နေတယ်လဲဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုညီတက်ဆက်ထားပါတယ်ရှင
်အခုဆိုရင်ရန်ကုန်နဲ့လေမြို့တွေကဘန်သီးသီးရဲ့ ADN ဆက်တွေမှာငွေထုတ်ဖို့တန်းစီစောက်ဆိုင်နေတဲ့လူတိုင်းရှည်ကြီးတွေကိုမမြင်မတွေ့ကြရတော့ပါဘူးအပေါ်ရန်ကြည့်လိုက်ရင်တော့ပြည်တွေအဲ့လိုဘန်ကနေငွေထုတ်ဖို့အလူရဲ့ကြိုးစားတာမျိုးမမြင်ရတော့ဗန်အငွေတွေနဲ့ပတ်သက်ပြီးအခက်အခဲအကြက်တဲကြုံရတဲ့ကိစ္စတွေပြီးဆုံးသွားပြီလားလို့တောင်ထင်စရာပါတကယ်လက်တွေ့အဲ့လိုအခြေအနေမျိုးဖြစ်မနေပါဘူးပြည်သူတွေရဲ့အနှံငွေဗန်နေတဲ့ပိတ်မိနေစေဖြစ်ပြီးမောင်ခိုဈေးွက်ကနေငွေသားစက်ကူထုတ်ယူခြင်းနဲ့ဆိုရင်ခုနှစ်ရာခိုင်နှုန်းလောက်ပိုပေးပြီးမှရနိုင်မှာဖြစ်တယ်လို့ ADN ဆက်တွေထဲတောင်ငွေမထည့်တော့လို့တန်းစီမဲ့ပြည်သူတွေမတွေ့ရခြင်းပါဒီကြားတဲ့စစ်ကောင်စီကနေလာမဲ့ဩဂုတ်လ16ရက်နေ့ကနေ20ရက်နေ့အထိအစိုးရရုံးနဲ့ကျောင်းတွေပိတ်တဲ့ပိတ်ရက်အဖြစ်သတ်မှတ်ထားသလိုဗန်ဒီကိုပါပိတ်ထားမယ်လို့ကြေညာထားတဲ့အတွက်ပြည်သူတွေကြားကောလာဟလသတင်းမျိုးစုံထွက်ပြီးဗန်ထဲပိတ်မိနေတဲ့အငွေတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေလည်းဖြစ်ပေါ်နေတာတွေ့မြင်ရပါတယ်ဒီလိုအခြေအနေမျိုးအောက်ဘိုးဗန်ဘက်ကဘာတွေအကောင့်ထဲပေါ်ခဲ့သလဲအဲ့ဒါတွေကရောအလုတ်ဖြစ်ပါရဲ့လားဆိုတာမေးခွန်းထုတ်เสียပါ
မြန်မာနိုင်ငံကဗန်တွေအခုလိုအခြေအနေရောက်သွားရတာဟာဖေဖော်ဝါရီလ1ရက်ဆီယနာတိမ့်မှုနောက်ပိုင်းကအစပြုပါတယ်။ပထမပိုင်းဗန်ဝင်နှန်းတွေ CDM လုတ်လို့ဗန်တွေပိတ်ထားရတဲ့အချိန်ပြည်သူတွေဟာလိုအပ်တဲ့ငွေတွေကို ATM ဆက်တွေမှာထုတ်ယူတာတယောက်နဲ့တယောက်ငွေပေးငွေယူကိစ္စအိမ်အရောက်ပို့အစားအသောက်နဲ့ကုန်စည်ရောင်းဝယ်မှုကိစ္စတွေကိုမိုဘိုင်းဘန်ကင်းနဲ့လုပ်နိုင်နေတာကြောင့်ဘန်ကိစ္စပြဿနာကြီးကြီးမားမားမပေါ်ခဲ့ပါဘူး။ဒါပေမဲ့စစ်ကောင်စီဘက်ကနေသတင်းစစ်ဆေးမှုကိုရပ်တန့်သွားအောင်ဆန္ဒပြပွဲတွေကိုကင်တွယ်နိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကျိုးတွယ်အင်တာနက်ဝန်ဆောင်မှုကလွဲပြီးမိုဘိုင်းဒေတာ Wi-Fi အပါအဝင်အင်တာနက်ဝန်ဆောင်မှုတွေကိုရပ်ဆိုင်ပိတ်ပင်လိုက်တဲ့အခါမှာတော့ဘန်ကိစ္စပြဿနာတက်ပါတော့တယ်။အင်တာနက်သုံးမရ၊အွန်လိုင်းကနေငွေပေးငွေယူလုပ်မရတော့တဲ့အခါပြည်သူတွေဟာငွေသားစကူတွေကိုပဲကင်ဆောင်အသုံးပြုဖို့ဖြစ်လာပြီးဘဏ်မှာအပ်ထားတဲ့ငွေတွေထုတ်ယူဖို့ဘဏ်နဲ့ ATM ဆက်တွေမှာတန်းစီနေတဲ့လူတန်းရှည်ကြီးတွေပေါ်ပေါက်လာရတော့တာပါပဲ။ဒါကိုစစ်ကောင်စီလက်အောက်ဗဟိုဘဏ်ကနေငွေသားထုတ်ယူမှုကိုကန့်သတ်တာနဲ့တုံ့ပြန်ပါတယ်။အကျိုးဆက်အနေနဲ့တာမန်ပြည်သူတွေ၊စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်ဘဏ်မှာငွေကြေးအနှံထားသူအလုံးသူတို့အနှံထားတဲ့ငွေတွေကိုလွယ်လွယ်ထုတ်လို့မရတော့တဲ့ပိတ်မိငွေတွေအဖြစ်ရောက်သွားစေခဲ့ပါတယ်။အဲ့ဒီလိုအခြေအနေရောက်ပြီးမှစစ်ကောင်စီဘက်ကအင်တာနက်လိုင်းတွေကိုတဖြည်းဖြည်းပြန်ဖွင့်ပေးလိုက်လို့မိုဘိုင်းဘန်ကင်းပြန်အသုံးပြုလာနိုင်တဲ့အတိုင်းဈေးကွက်ထဲမှာဘဏ်တွေကငွေနဲ့ပေးချေတာကိုလက်ခံလို့စိတ်မရှိကြတော့ပါဘူး။အကြောင်းကတော့အဲ့ဒီဘဏ်တွေကငွေစည်းဆိုတာဟာလွယ်လွယ်ပြန်ထုတ်ယူနိုင်ခြင်းမရှိလို့ပါပဲ။အခြားတစ်ဖက်မှာတော့ဘန်နဲ့ပိတ်မိငွေစည်းဖြစ်မှာဆိုရင်ပြီးဘယ်သူမှဘန်တွေသွားပြီးငွေကြေးအနှံနာမလုပ်ကြလေတော့ဗ ဘန်ဝင်ဆောင်မှုလုပ်ငန်းရက်ဆိုင်တလောက်နီးပါးဖြစ်သွားစေပါတော့တယ်
ဘူဘန်ဘက်ကတော့အဲ့ဒီခြေနေတွေကနေထွက်ပေါက်ဖြစ်အောင်ဘန်နေတဲ့အငွေတွေဝင်လာအောင်နောက်ထပ်အကောက်အစ်စ်တွေဖွင့်ပြီးငွေလာအကြဖို့ဆွဲဆောင်စေပါတယ်အဲ့ဒီစင်အစ်စ်ကငွေတွေကိုအချိန်မရွေးပမာဏအကန့်အသတ်မရှိပြန်ထုတ်ယူနိုင်တယ်လို့ကြေညာပါတယ်ဒါပေမဲ့လည်းအဲ့ဒီငွေတွေကို ADN set တွေနဲ့ချိတ်ဆက်သုံးမရတာအခြားဘန်စင်တစ်ခုခုကိုလွှဲလိုက်ရင်ပိတ်မိငွေစင်တွေပြန်ရောက်သွားစေတာအနှံ့ငွေအကုန်ပြန်ထုတ်မရပဲပမာဏတစ်ခုခြံထားရမှာစသဖြင့်ပြဿနာမျိုးစုံကြုံရတာမို့အဲ့ဒီအကောင့်အသစ်တွေဖွင့်ပေးမယ်ဆိုတဲ့ဆွဲဆောက်မှုကလည်းအောင်မြင်မှုမရခဲ့ပါဘူးဒီကြားတဲ့ဘိုးဘန်းဟာဘန်အသုံးပြုသူတွေအပေါ်ပုံပြီးတင်းကျပ်တဲ့စည်းကမ်းချက်တွေထုတ်ပြန်လာတာတွေ့ရပါသေးတယ်အဲ့ဒါတွေကတော့အစိုးရဆန့်ကျင်သူတွေဟာဘန်စနစ်ကိုအသုံးပြုပြီးငွေကြေးလွှဲပြောင်းမှုတွေလုပ်နေတယ်ဆိုတဲ့စွပ်စွဲချက်နဲ့ငွေကြေးလွှဲပြောင်းမှုတွေရဲ့ပမာဏကန့်သတ်တာအချို့သောအကောင့်တွေကို freeze လုပ်ပြီးပိတ်ပင်သိမ်းယူတာနိုင်ငံသားငွေနဲ့နိုင်ငံသားကလွှဲပြောင်းပေးတာဒီကိုလဲလွှဲပေးပမာဏအတိုင်းပြန်ထုတ်မပေးပဲပိတ်မိအကောင့်ဟောင်းနေတယ်ပဲထည့်ပေးတာစတာတွေလုပ်ပါတယ်
တပြိုင်နက်တည်းပုတ်ကလစ်ကဘန်တွေအပေါ်ပိုးပြီးတင်းကျပ်တဲ့စီးနှင်းတွေချမှတ်ခဲ့ပါသေးတယ်အဲ့ဒါတွေကတော့နိုင်ငံသားငွေအဝင်အထွက်အထုတ်အသွင်းအလဲအလှယ်နဲ့ပတ်သက်ပြီးနှစ်နဲ့ချီတဲ့စီးနှင်းတွေပြန်တောင်းယူတာဘန်တွေမှာနိုင်ငံသားသားဝန်တန်းခန့်အပ်မှုစီကံတွေတင်းကျပ်တာနဲ့အရေးအတွက်ကန့်သတ်ရှော့ချဖို့ညွှန်ကြားခဲ့တာတွေပါပဲပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့တိုင်းပြည်ကိုပြောတဲ့မေကွန်းမှာတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကသူတို့အာဏာယူပြီးနောက်ပိုင်းဘန်ဝင်နှမ်းတွေ CDM လောက်ကြလို့အခက်အခဲဖြစ်ပေါ်ခဲ့ပေမဲ့ဇူလိုင်လအရောက်မှာတော့တည်ငြိမ်မှုရှိလာပြီဖြစ်တဲ့အကြောင်းကိုဗစ်ကာကွယ်ကုသထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့လေလိုအပ်သူတွေကိုဘန်တွေကနေငွေကြေးထုတ်ယူခွင့်ပြုထားကြောင်းပြောဆိုခဲ့ပါသေးတယ်။သူပြောသလိုဗဟိုဘန်ကနေပြည်သူတွေအနေနဲ့ပုဂ္ဂလိကဆေးရုံတွေမှာဆေးကုတာ၊ဆေးဝါးဆေးပစ္စည်းတွေဝယ်ယူတာတွေကို Digital စနစ်နဲ့ပေးချေရင်ပုဂ္ဂလိကဘန်တွေဘက်ကလက်ခံကြဖို့ထုတ်ပြန်ပေးခဲ့ပေမယ့်ဘယ်သူမှလိုက်နာတာမတွေ့ရသလိုလက်တွေမှာလည်း Digital စနစ်နဲ့ပေးချေလို့မရခဲ့ကြပါဘူး။အလားတူပြည်သူတွေအနေနဲ့ဆေးဝါးအောက်ဆီဂျင်ကွန်စင်ထရေးတာနဲ့အခြားဆေးပစ္စည်းတွေဝယ်ယူလို့ရတဲ့ဆိုရင်ပုဂ္ဂလိကအကောင့်ကိုငွေကျပ်30,000ကုမ္ပဏီအကောင့်နဲ့ဆိုရင်ကျပ်300ထုတ်ယူနိုင်တယ်လို့ဗဟိုဘဏ်ကဇူလိုင်လ28ရက်နေ့မှာထုတ်ပြန်ပါတယ်။ဒါပေမဲ့တကယ့်လက်တွေ့ဘဏ်တွေမှာသွားမေးမြန်းတဲ့အခါညွှန်ကြားထားတာမရှိလုံထုံးလုံနည်းလည်းမရှိဘူးဆိုပြီးဘယ်ဘဏ်ကမှထုတ်မပေးပါဘူး။ဘန်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးဩဂုတ်လ23ရက်နေ့မှာလုပ်တဲ့အင်တာဗျူးတစ်ခုမှာဗဟိုဘန်ဒုဥက္ကဋ္ဌဦးဝင်းတော်ကဘန်တွေမှာငွေသွင်းသူမရှိငွေထုတ်သူတွေပဲများနေတဲ့အတွက်ဇူလိုင်လအထိအနှုတ်လက္ခဏာပြခဲ့ကြောင်းဩဂုတ်လမှာတော့ငွေသွင်းသူတချို့ရှိလာတာကြောင့်အပေါင်းလက္ခဏာပြလာတယ်လို့ပြောဆိုထားပါတယ်
။တကယ်တော့ဩဂုတ်လအတွင်းဘန်တွေဟာအများပြည်သူအနှံ့ငွေတွေကိုလုံးဝနှီးပါထုတ်မပေးတော့တာနဲ့ဘန်ကိုအသုံးမချမဖြစ်လို့သွင်းရတဲ့ငွေသားတွေကြောက်တာအပေါင်းလက္ခဏာပြလာနိုင်ပြီးဘန်တွေအခြေအနေကောင်းလာတဲ့လက္ခဏာလို့တော့မှတ်ယူနိုင်မယ်မဟုတ်ပါဘူးပြောရရင်စစ်ကောင်စီလက်အောက်ဘိုးဘန်ဘန်လုပ်ငန်းကိုဝန်ဆောင်မှုလုပ်ငန်းအဖြစ်ရှုမြင်ဘန်ရဲ့ဝန်ဆောင်မှုရယူနေသူကတ်စတမာတွေရဲ့လိုလားချက်ကိုဦးစားပေးစီမံခန့်ခွဲတာမျိုးထက်အာဏာထိန်းချုပ်နိုင်ရင်ဦးစားပေးပြီးကန့်သတ်မှုတွေစီကံတင်းကျပ်မှုတွေလွဲမှားတဲ့ညွှန်ကြားချက်တွေပို့ပို့ပြီးချမှတ်နေတာတွေကြောင့်ဘန်စနစ်ပြိုလဲလူမတက်အခြေအနေရောက်လာရခြင်းပါဒါတွေကိုပြုပြင်နိုင်ခြင်းမရှိသေးသေး၍ဘန်ဝန်ဆောင်မှုတွေမပေးနိုင်တဲ့လဲပတ်မှုမရှိတဲ့နာမည်ကန်ဘန်တွေအဖြစ်ပဲဆက်ပြီးတည်ရှိနေဦးမယ်ဖြစ်ကြောင်းပ
ါဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျမအေးသနာကျော်ပါ။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှိမှရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့ VOE တိချစ်သောရရှင်တွေကိုမြစ်တာအတိလက်ဆောင်မြန်မာသတင်းလေးတပုတ်နဲ့ဖြောက်ပြပေးဦးမှာဖြစ်ပါတယ်။ဒီတစ်ပတ်တော့ Facebook မှာလာရေးတဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုပြန်ချပေးကြပါတယ်။တိုက်ချင်းစုဆိုတဲ့သောရရှင်ကကဘာကြီးတစ်ခုလုံးလူလူချင်းကိုချင်းစာတရားများဖြင့်ငင်းညံ့အောင်တည်ဆောက်နိုင်ပါစေဆိုပြီးတော့စွတ်တောင်းမြတ်တာပို့လာပါရယ် along dre emetan min nga shi de su taw phit par de jaw tu so de taw ra shin ga ro ta de tit de tat tai tin pe de view yi jam ma ba si de okay view taw ra shin de along myanmar nai ngan tu nai ngan da yi along jam ma ba si lo pyan pyo su taw pe chin ma de shin o le chi so de taw ra shin ga ro messenger ကနေစာတို့လေးရေးပြီးတော့မေးလာတာပါ view ကိုဒီကနေစာရေးတာပေးပို့လို့ရပါလားတဲ့သူလိုပဲမေးလာကြတဲ့သွားရရှင်နေရှိပါတယ်နောက်ကိုကျော်ဟင်းထွန်းဆိုတဲ့သွားရရှင်ကတော့တချင်းတောင်းကျင်လို့ပါတဲ့ဟုတ်ကဲ့နှစ်ယောက်စလုံးကိုဒီမှာပေါင်းပြီးတော့ဖြည့်ကြပေးကြပါတယ်နော်ကျမတို့စီကိုစာရေးမယ်ဆိုရင်တော့လောလောဆယ်စာရိတ်ကပို့တာပါညာကလည်းကြားတဲ့အတွက်ကြောင့်မလို့ Facebook စာမျက်နှာကနေပြီးတော့ရေးလို့ရပါတယ်Facebook ရဲ့ Messenger အသုံးပြုပြီးတော့ရေးမယ်ဆိုရင်တော့ချက်ချင်းရောက်ပါတယ်။ဒါမှမဟုတ်ねကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာဖြစ်တဲ့ bemis@voanews.com ကို email ရေးပြီးတော့ပို့နိုင်ပါတယ်ရှင်။နောက်ခုစလုံးကတော့ internet ကပို့တာမလို့ကျမတို့စီကိုချက်ချင်းရောက်ပါတယ်နော်။ bemis@voanews.com ဆိုရင်တော့တရုံလုံးဖတ်လို့ရတာဖြစ်ပါတယ်။ဆူဟိုတယ်တော့ကပဲစာတို့လေးတစ်စောင်ရေးသွားတယ်ဘာကြီးမျိုးဆိုတဲ့သွားရရှင်ကလည်းအခုစာနေနဲ့ရှိရှိပြန်ပြီးရေးလာပါလိမ့်ရှင
် VOA မိသားစုအားလုံးကျေးဇူးပါခင်ဗျာကျွန်တော်ရင်တစ်ခေါက်ရေးပို့တဲ့စာကို VOA မြန်မာပြည်မှပေးစာများအစီအစဉ်ကနေဖြည့်ပေးသွားတာနားထောင်လိုက်ရပါတယ်ခုလောလောဆယ် VOA app ကပဲနားထောင်အားပေးနေပါတယ်အင်တာနက်ကနေဆိုတော့ပိုက်ဆံကုန်တာပေါ့ဗျာကျွန်တော် VOA ကို68ခုနှစ်ကလေးကနားထောင်နေကြပါဟိုးအရင်နှစ်တွေတုန်းကဒီဇင်ဘာရောက်ပြီဆိုရင်လက်ဆောင်ပြက်ကြိန်တောင်းမှုပါတယ်ရတော့မရဘူးပါဘူးဗီဒီယိုတွေမဲဖောက်ပေးတုန်းကလည်းမပေါက်ပါဘူးလိုချင်လိုက်တာဗျာဒီမှာကတရုတ်ကလာတဲ့ဗီဒီယိုပဲသုံးနေရတာအဆင်မပြေပါဘူးဗျာကျွန်တော်အထင်ဗီဒီယိုတွေဝယ်သုံးတာ10လုံးအထက်ရှိပြီထင်ပါရဲ့ကမဲတော့မထင်ပါဘူးဗျာ။ဘာပဲဖြစ်ဖြစ် view ကိုနေ့စဉ်အမြဲအားပေးလျက်ပါခင်ဗျာ။နောက်ဆိုဒီဓမ္မကစာရီရေးပါဦးမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဘာကြီးမျိုးကြီးဒီစာကိုဖတ်ရတဲ့အခါမှာကျမတို့တော်ရရှင်တွေကျမတို့ရဲ့အစီအစဉ်တွေကိုသိချစောင့်ပြီးတော့နားထောင်နေရစရာသိရလို့အမတန်မှဝမ်းသာရပါတယ်နော်။ကျမတို့ဒီ view ကရေဒီယိုပေးတယ်ဆိုတော့ဆယ်စုနှစ်တခုလောက်တောင်ကြာပါပြီเนาะအခုလောလောဆယ်တော့ radio ပို့ပေးတာမျိုးမရှိသေးပါဘူးရှင်နောက်ပိုင်းမှာလည်းသွားရရှင်တွေက Facebook ကိုပို့ပြီးတော့အသုံးများလာတာတွေ့ရပါတယ်ဟိုအခုလိုမျိုး internet ဖြတ်တောက်တာတွေမရှိခင်တော့ဟာဆိုရင်ဒီ radio ကနေနားထောင်တာတော်တော်လေးကိုနည်းသွားပါတယ်เนาะအခုတော့မှပြန်ပြီးတော့ဒီ internet ဖြတ်တောက်မှုတွေနဲ့ကျမတို့ radio ကိုသွားရရှင်တွေပြန်ပြီးတော့ဖန်ယူနားဆင်ကြရဲဆိုတာသိရပါတယ်အခုလိုမျိုးအစီအစဉ်တွေကိုပုံစံမျိုးစုံနဲ့နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဖီယိုကိုစာရင်းနေကြတော့ရှင်မက်ဆန်နာကတော့ဖီယိုဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေတဲ့မြမပြည်ပေးစာခန္ဓာကနေစာရီထုတ်လွှင့်ပေးတာမကြခဏကြားရပါတယ်ကြိုက်ပါတယ်အဖို့ထန်တဲ့ပေးစာတွေဖြစ်လို့ပါသတင်းဆောင်အဖွင့်နဲ့သတင်းကြေညာလို့အပြင်ဗီဒီယိုရဲ့တာဝန်ကျသတင်းကြေညာသူဆူတောင်းပေးတဲ့ကျမတို့မြမနိုင်ငံပြည်သူပြည်သားတွေအားလုံးအတွက်ဆူတောင်းပေးတဲ့အတန်းကကျမတို့အတွက်စိတ်ချမ်းမြေ့ရပါတယ်ဆူတောင်းတန်ကတာယာလာပါတယ်ဗီဒီယိုရဲ့တဲ့မဆန်နာရေးလာပါတယ်ဟုတ်ကဲ့ပါ view ကိုမှတ်မှတ်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒီမနက်ကမှဖြစ်ဖြစ်နေတဲ့လူမှုရေးရာကိစ္စအခြေအနေတွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်အဝေးရောက်အိမ်လွမ်းသူတစ္ဆာဆိုရက် VOA တော်ရရှင်ကအခုလိုမျိုးရေးလာပါတယ
်မင်္ဂလာပါ VOA အကူအမများအစဉ်မပြတ်တင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်အမြဲနားထောင်ကြည့်နေလျက်ပါအဝေးရောက်ရွှေမြမာများအမိမိပြင်ညင်ကြတယ်ဒါပေမဲ့လမ်းတွေပိတ်အိုသမားတွေအခက်အများကြီးတွေ့နေရပါတယ်ကြည့်လေရင်နဲ့ပြန်တော့လဲအိမ်ပြန်မရောက်သေးဘူးအခုဆိုနှစ်လပြည့်ပြီဗျာဘာတွေဖြစ်နေတာလဲအလောက်ကအစဉ်မပြေလို့အမိမိပြန်ပါတယ်ဆိုမှပိုပြီးဆိုးနေတယ်ခင်ဗျာအဝေးရောက်ရွှေမြမာများပြန်မယ်ဆိုရင်တရင်တေချာစုံစမ်းပြီးမှပြန်ကြပါအခုချိန်မှာအမိမိကိုမပြန်သေးတာအကောင်းဆုံးလို့ကျွန်တော်တို့ထင်တယ်အဝေးရောက်ရွှေမြမာများတည်သေးခြင်းလို့ကျေးဇူးပါ VOA ခင်ဗျာ
ဟုတ်ကဲ့ပါဒီ VOA သွားရှင်ကသူတွေ့ကြုံရတဲ့အဖြစ်အပျက်ကိုဒီ VOA ပြည်သက်တွေအားလုံးတည်အောင်ဝေမျှလာတာဖြစ်ပါတယ်လောလောဆယ်တော့နိုင်ငံရဲ့ချောင်းမှာရောက်နေတဲ့အဝေးရောက်မြန်မာတွေမြန်မာနိုင်ငံကိုလောလောဆယ်မပြန်သေးတာအကောင်းဆုံးပါဆိုပြီးတော့ဒီသွားရှင်ကခုနကသူပြောတဲ့အကြောင်းအရာနဲ့အကျိုးအကြောင်းပြပြီးတော့ရှင်းပြလာပါတယ်ရှင်ကျော်စုံမှုဆိုတဲ့တော်ရရှင်ရဲ့စာကိုလည်းအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ် မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့အခါကြုံရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်လူထုမှာအလုပ်တွေပြုတ်စားဝတ်နေရေးခက်ခဲရတဲ့ထဲအခုကူးစက်ရောဂါကပ်ပေးကြောင့်ပြည်သူတွေအတွက်အကြီးအကျယ်အကျက်ရိုက်နေပါပြီဆိုရဒီသောရရှင်ရှင်းဖွင့်လာပါတယ်
မင်္ဂလာပါ VOA ကျွန်တော်က88နောက်ပိုင်းမှာတည်းက VOA ကိုအမြဲနားဆင်နေတာပါရေဒီယိုဖမ်းယူရတာတစ်ခါလေအဆင်မပြေမှုတွေရှိခဲ့ပါတယ်အခုတော့လူလူမိတ်ဆွေရုပ်သံလိုင်းထပ်တိုးချဲ့လွန့်ပြီးလို့ကျေးဇူးအထူးတင်ပါတယ်အင်တာနက်ကနေကြည့်ပြန်တော့လည်းဖုန်းပေမတက်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့စစ်အာဏာသိမ်းပြီးတဲ့ကအလုတ်ကပုံမှန်မလုပ်ရတော့ဘူးဗျအခုဆိုပို့ပြီးတော့ဆိုးလာပါတယ်ကိုဗစ်တတိယလိုင်းကြောင့်ကျွန်တော်တို့အခြေခံလူလူတွေတော်တော်ကိုအထိနာပါတယ်လောက်ချလိုက်တော့ပိုဆိုးတော့တာပေါ့အလုတ်တွေကလည်းတစ်နေ့ချာပိုပြီးတော့ခက်ခဲလာပါပြီရှစ်ဆက်ပြီးအဆိုးနဲ့အကောင်းကအဆိုးဘက်ကိုဥတီလာနေပါပြီဒါကြောင့်ကျွန်တော်တို့ပြည်သူတွေကိုကုလမတောင်းဝန်ရှိသူများအမြန်ဆုံးကူညီပေးကြပါလို့မြန်မာပြည်သူတွေကိုစား VOA ကနေတဆင့်တောင်းဆိုလိုက်ပါသေးဗျာကျေးဇူးပါ VOA
သရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော် VOA ဝိုင်းတော်သားတွေအားလုံးမင်္ဂလာပါဆိုပြီးတော့နှုတ်ခွန်းဆက်လာတဲ့သရရှင်ကတော့စကိုင်းတိုင်းဒေသကြီးရဲမပင်ခရိုင်ရဲမပင်မြို့နယ်တွင်ကကြေးရွာလေးတည်ရွာကပါတဲ့
ကျမတို့ရွာလေးကတောမကြမြို့မရောက်ဒေသလမ်းမဆက်သွဲရဲ့အဆင်ပြေချောမွေတဲ့ရွာကလေးပါအရင်ကဆိုရင်အရာအလုံးအတွက်အဆင်ပြေချောမွေပေမဲ့အခုတော့စစ်ကောင်စီရဲ့ဖျက်ဆီးနှောက်ယှက်မှုတွေကြောင့်တွားရေးလာရေးခက်ခဲမှုတွေနေ့စဉ်ကြုံတွေ့နေရပါတယ်ရွာရဖက်ကကျမကြီးဆီမလေးတွေရဲရွာကျမကြီးအတွက်မုံရွာမြို့ကနေဆေးတွေဝယ်ပြန်လာသူတို့တွေပါလာတဲ့ဆေးတွေကိုအတင်းအဓမ္မသိမ်းယူတဝက်ကိုပဲယူပါကြံတဝက်ကိုပြန်ပေးပါပြောတော့6လနဲ့ကျမကြီးအတွက်ကူညီပေးနေတဲ့လူမှုအဖွဲ့အစည်းတွေကိုလည်းဖန်ဆီးနေစာလှုပ်သားတွေအလုပ်သွားတဲ့အချိန်စစ်ဆေးဖန်ဆီးဆိုင်ကယ်တွေတင်ယူဒီမျိုးစုံနဲ့ပြည်သူတွေကို6လပါလော်တပြပစ္စည်းတွေယူထားကြတဲ့နေသူနေသားတွေဒုက္ခမျိုးစုံကြုံတွေ့နေကြရတာတုန်နဲ့ဒီဖြစ်နေကြပါပြီစားရအများကြီးရှည်သွားတဲ့အတွက်လည်းသီးခံမှုမေတ္တာရက်ခံပါရရှင်စစ်အာဏာရှင်စနစ်အမြန်ဆုံးကျဆုံးပါစေမြန်မာပြည်သူပြည်သားများအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းကျင်းကြပါစေရှင
်ဟုတ်ကဲ့ပါဒီသောရရှင်ကဖေးပို့တဲ့စာတွေအများကြီးရေးချင်ပေမဲ့လည်းတခြားဖေးပို့တဲ့စာတွေကိုလည်းမျှဝေဖတ်ပေးဖို့အခုလောက်နေပဲရက်လိုက်ပါတယ်ဟုတ်ကဲ့ကျေးဇူးအထူးတင်ပါတယ်နော်ဒီသောရရှင်သူတို့နဲ့သခိုင်းတိုင်းရင်းမပင်ခံရင်းမမီမြို့နယ်အတွင်းကကြေးရွာမှာကြုံရတဲ့အဖြစ်အပျက်ကိုအခုလိုမျိုး VOA ကတစင်အားလုံးသိအောင်ရင်ဖွင့်ရေးသားလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒီတောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါလိမ့်ရှင်ကျွန်တော်တို့ view ရင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ review season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင ်။အခုတော့ဒေတောင်းလာတဲ့သောရရှင်နေကိုအလှည့်ပေးကြပါတယ်ရှင်။မြန်မာနိုင်ငံအတွက်ယုံကြည်ချက်အပြည့်နဲ့ချီတက်နေတဲ့သူတွေအတွက်စောင်းလိုက်ရဲ့အညာတော်ရသူရဲ့ကောင်းဆိုတဲ့သချင်းလေးဖီယိုကထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်တဲ့ဖီယိုရဲ့ကျေးဇူးတင်ပါတယ်ဆိုပြီးတော့နာမည်မဖော်ပြပါနဲ့ဆိုတဲ့သောရရှင်တေးတောင်းလာပါတယ်ဒါကြောင့်ဒီတစ်ပတ်တော့သူတောင်းဆိုထားတဲ့စောင်းလိုက်ဒီဆိုတဲ့အညာတော်ရသူရဲ့ကောင်းဆိုတဲ့သချင်းလေးထုတ်လွှင့်ပေးချင်ပါတယ်ရှင်သောရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နော်
တင်ပြောပါကွယ်ကျွန်တော်နဲ့လာဆုံးလေဘယ်တော့မှရှုံးမပေးနဲ့ရောင်လို့တော့ဒူးထောင်းယုံကြည်တယ်မဟုတ်လားလူအလုံးလေးဘဝငြိမ်းချမ်းစိတ်လမ်းမို့ချင်းချင်းအောင်ပြမယ်လေရောင်လို့လည်းမပြောအောင်လေ
ဆူထားတဲ့အညာတရသူရဲ့ကောင်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ခြင်းပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းကလေးနဲ့ညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နာဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook စာမျက်နှာပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambis.voanews.com ဖြစ်ပါတယ်။ကျမအေးကနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင်။I've been bishop of Gwen, Janan and Lazule, Mero Machinabini, Yawlo Dong Blue Town, Yonji de Mahola. Do Alo Yabuan Nyanya Saina Motinye of Yameli. Loka Yako Yotwa, Dizaina Shesame, A Yero no Ye. And Yere Mahubu.Mandia the ma, he is a man. I'm here to move. Mandia the ma, he is a man.
ကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘ ഹു ထူးခြားညစီဘူးသတင်းတွေတွေကတူတာဆိုတဲ့အစီအစဉ်ကိုကျွန်မညညလင်းကတင်ဆက်ပေးထားပါတယ်။ဒီနေ့မှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတာဝန်ပေးအပ်ထားတဲ့ International Investigative Mechanism of Myanmar အတူကောက် IIMM လို့ခေါ်ဆိုတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့လုပ်ငန်းစဉ်ရန်နေရာအကြောင်းပြောပြပေးပါမယ်။တခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဖြစ်ပွားနေစေဖြစ်တဲ့နိုင်ငံတကာရာဇဝတ်မှုတွေနိုင်ငံတကာဥပဒေချိုးဖောက်မှုအထောက်အထားတွေကိုထိန်းသိမ်းပြီးစစ်စစ်သုံးသပ်နိုင်မှုအတွေ့ IIMM လို့ခေါ်တဲ့လုပ်ငန်းစဉ်ရန်ရာတစ်ခုကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းတာဝန်ပေးခဲ့တာဖြစ်ပါတယ် IAMM ဟာမြန်မာပြည်ဝင်မှာဖြစ်ပျက်နေတဲ့ကျူးလွန်နေတဲ့နိုင်ငံတကာရာဇဝတ်မှုတွေဥပဒေချိုးဖောက်မှုတွေရဲ့အချက်အလက်အထောက်အထားတွေကိုရယူထိန်းသိမ်းထားပြီးဒေတာဆိုင်ရာအဆင့်နိုင်ငံတော်အဆင့်နဲ့နိုင်ငံတကာတရားရုံးအဆင့်တွေမှာတရားစွဲဆိုမှုတွေပြုလုပ်တဲ့အခါသက်တည်အထောက်အထားဖြစ်အသုံးပြုနိုင်ဖို့တင်ပြပေးနိုင်ဖို့လှုံ့ဆော်တဲ့ရန်ရာဖြစ်ပါတယ်IAMM ဟာတရားရုံးတစ်ခုမဟုတ်သလိုဖမ်းဆီးပိုင်ခွင့်စစ်ဆေးပိုင်ခွင့်မျိုးတော့မရှိပါဘူး။ဒါပေမဲ့လည်း IAMM ရဲ့ခိုင်လုံတဲ့အချက်အလက်တွေပေါ်မူတည်ပြီးအပြစ်ကျူးလွန်သူတွေကိုသက်ဆိုင်ရာတရားရုံးတွေအရေးယူတန်ခတ်မှုတွေပြုလုပ်နိုင်တဲ့အဖွဲ့အစည်းတွေကဆက်လက်လှုံ့ဆော်သွားကြရမှာပါ။IAMM အနေနဲ့2011ခုနှစ်နောက်ပိုင်းမြန်မာနိုင်ငံရဲ့ဘေးနေရာဒေသမှာပဲဖြစ်ဖြစ်ဒေသူတွေကပဲကျူးလွန်ကျူးလွန်အပြည်ဆိုင်ရာလူ့အခွင့်အရေးတွေဥပဒေတွေနဲ့ညှိစွန်းစေတဲ့ရာဇဝတ်မှုတွေလွန်ကျူးမှုတွေရဲ့အချက်အလက်တွေကိုစုဆောင်းပါတယ် IAMM ရဲ့လက်ရှိဥက္ကဋ္ဌအဖြစ်တာဝန်ပေးထားသူကတော့နိုင်ငံတကာရာဇဝတ်မှုတရားမျှတရေးရှင်လေအမေရိကန်နိုင်ငံသားနီကိုလတ်စ်ကွန်ဂျန်ဖြစ်ပါတယ်သူဟာအပြည်ပြည်ဆိုင်ရာတရားရုံးခုနှစ်ရုံးမှာတာဝန်ထမ်းဆောင်ခဲ့ပြီးအနှစ်20နီးပါးအတွေ့အကြုံရှိသူလည်းဖြစ်ပါတယ်။ IIMM အနေနဲ့အချက်အလက်တွေစုဆောင်တဲ့နေရာမှာခိုင်လုံမှုဘယ်လောက်ရှိသလဲ၊လွန်ကျူးမှုတွေဘယ်လောက်အထိဆိုးဝါးသလဲ၊ဒီလိုလွန်ကျူးမှုတွေအတွက်ဘယ်သူတွေမှတာဝန်ရှိသလဲဆိုတဲ့သုံးသပ်မှုတွေကိုလည်းပြုလုပ်ပါတယ်။လက်တလုံးမြမအရေးနဲ့ပတ်သက်ပြီးဩဂတ်နီကိုလတ်စ်ကွန်ဂျန်ကလက်ရှိဖြစ်ပျက်မှုတွေဟာအာဏာပိုင်တွေရဲ့တာဝန်ရှိကြောင်းနဲ့ကျူးလွန်ခံရမှုတွေကိုအထောက်အထားတင်ပြနိုင်ဖို့အချက်အလက်တွေဆက်သွယ်ပေးပို့ကြဖို့မလ18ရက်နေ့ကပြောဆိုတိုက်တွန်းထားပါတယ်။ဒီလိုတိုင်ကြားတဲ့အခါပြစ်မှုကျူးလွန်ခံရသူတွေကိုယ်တိုင်လည်းအချက်အလက်တွေကိုပေးပို့တိုင်ကြားနိုင်ပါတယ်။အဲဒါကြောင့်ကို့မှာ IAMM အတွက်အသုံးဝင်နိုင်တယ်လို့ယူဆရတဲ့အချက်လက်တွေရှိတဲ့အခါ signal လို့ခေါ်တဲ့ message ပို့လို့ရတဲ့ application ကို download လုပ်ပြီးအဲ့ဒီကနေဖုန်းနံပါတ် 0186-691-1238 ကို message ပို့တိုင်ကြားနိုင်ပါတယ်။ဒါအပြင် protomail ဖြစ်တဲ့ mountain741@protomail.com ကိုလည်း email ပို့ပြီးတိုင်ကြားလို့ရပါတယ်။IAMM တိုင်ကြားလာသူတွေရဲ့အချက်လက်တွေကိုလုံခြုံအောင်ထားပြီးကျူးလွန်သူတွေတာဝန်ရှိသူတွေကိုအရေးယူနိုင်မှုအတွက်စံချိန်တိုက်မှုမျိုးရှိမရှိသုံးသပ်စစ်ဆေးပါတယ်။တိုက်မှုမျိုးရှိပြီးဆိုရင်တော့သက်ဆိုင်ရာတရားရုံးတွေမှာတရားစွဲဆိုမှုတွေပြုလုပ်နိုင်ဖို့အမှုတွေစတင်ဖွင့်ပါမယ်ရှင
်။တနင်္ဂနွေနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုတင်ပြပေးပါဦးမယ်။မနက်ငယ်မှာစစ်တပ်ကအနာသိမ်းထားတာ6လခွဲရှိလာပြီဖြစ်ပေမဲ့ဆီယနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေပြည်내တိုင်းဒေသကြီးတချို့ကမြို့နယ်တချို့မှာဆက်ရှိနေဆဲဖြစ်သလိုအကြမ်းဖက်အပြန်အလှန်ပစ်ခတ်မှုတွေပုံပေါက်ခွဲမှုတွေနဲ့ဖမ်းဆီးခံရမှုတွေလည်းဆက်ရှိနေပါတယ်ဒီကနေ့ဩဂုတ်လ15ရက်နေ့မှာပဲရန်ကုန်တိုင်းအတွင်းကစမ်းကြောင်းမြို့နယ်နဲ့ကြီးမြတ်နယ်မြို့နယ်တွေအတွင်းပုံပေါက်ခွဲမှုတွေဇက်တိုက်ဆိုသလိုဖြစ်ခဲ့ပါတယ်စမ်းကြောင်းမြို့နယ်ဗဟိုလန်းအာရှတော်ဝင်ဆေးရုံနေမှာဒီကနေ့မနေ့ဘုံပေါက်ကွဲမှုဖြစ်သွားတာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တွေစုံစမ်းစစ်ဆေးမှုတွေပြုလုပ်နေကြောင်းဒေသခံတွေကပြောပါတယ်။အလားတူပဲကြီးမြတ်နိုင်မြို့နယ်အတွင်းကအုပ်ချုပ်ရေးမှူးရုံးရှိရာ၅နေရာမှာဒီကနေ့မနေ့ပိုင်းကဘုံပေါက်ကွဲမှုတွေဖြစ်သွားခဲ့တဲ့အတွက်စစ်ကောင်စီတပ်ဖွဲ့ဝင်တွေကနိဆက်ရနေရာတွေမှာပိုက်ဆိတ်တိုက်ရှာဖွေနေကြောင်းဒေသခံတွေကပြောပါတယ်။မင်းပိုင်းသာချားပြီးဖြစ်သွားခဲ့တဲ့အဲ့ဒီပေါက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာရသူရှိမရှိဆိုတဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။တစ်ချိန်တည်းမှာပဲစကိုင်းတိုင်းမုံရွာမြို့လေကောင်ကနိုင်စဉ်အနည်းမှာဒီကနေ့မနက်ပိုင်းကဘုံပေါက်ကွဲမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပေမဲ့ထိခိုက်ဒဏ်ရာရတဲ့စီးရင်တော့မသိရသေးပါဘူး။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအာရဝန်ယိုဆုဖ်နဲ့မြန်မာနိုင်ငံအရေးစနစ်နေ့ကဆက်သွယ်ဆွေးနွေးခဲ့ကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဆူပရာမနီယန်ကျိုင်းရှန်ကာကပြောပါတယ်မြန်မာနိုင်ငံအရေးကိစ္စအတွက်အပြန်အလှန်နီးနောဖလှယ်ကြဖို့အာဆီယံအထူးကိုယ်စားလှယ်အာရီဝန်ကသူ့ကိုခေါ်တဲ့အပေါ်ကျေးဇူးတင်ကြောင်းမြန်မာအရေးအာဆီယံကဥစည်းဆောင်ရွက်နေတဲ့အပေါ်အိန္ဒိယအစိုးရကအပြည့်အဝထောက်ခံပါကြောင်းဝန်ကြီးကျိုင်းရှန်ကာကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်တင်းနေကုန်ည VOE မြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ် VOE တော်ရရှိမှန်းတဲ့ကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးပြည်အနေအပေါင်းကင်းဝေးနိုင်ကြပါစေ။လိုရာပန်းနိုင်ကိုအမြန်ဆုံးဆုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။ကျွန်တော်ကတော့ဆုံးမလိုက်ပါခင်ဗျာ
This program has